မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ14ရက်တောက်ကြနေညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးမှာတော့ American ပြည်အောင်စုရှေ့ဘက်ခြမ်းမြောက်ကိုရိုလိုင်းနာပြည်နယ်ကိုFlorence High Game Online စတင်ဝင်ရောက်နေပါပြီ။ Writer တင်းတော်မြတ်ကိုထောင်နဲ့ဆင်ချက်ချခဲ့တဲ့အပေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကောက်ခွဲပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်။ဒီနေ့ပြည်နာဆင်ရဖို့ရှိရကတော့ရခိုင်ပြည်နယ်မြို့နယ်တချို့ကမွတ်စလင်ကလေးငယ်တွေကိုပညာသင်ကြားပေးဖို့အတွက်သင်ကြားရေးအကူအစရာတွေခန့်သွားနိုင်မှုအခြေခံပညာဦးစီးဌာနကဆောင်ရွက်နေပါတယ်။
နခုပေါ့ဟိုအလုတ်ကဲအခွင့်လန်းရတဲ့သဘောလေးပါနေနောက်တစ်ခုကတော့ဒီစီရီယော်တွေမှာပေါ့မွတ်စလင်ကျောင်းတွေမှာအထူးသဖြင့်တို့မော်လဒန်ကလေးတွေကြတော့ဘာသာစကားအခက်ကြီးတယ်ဟိုဘာသာစကား
မောင်နှောခရိုင်ပညာရေးမှုဥက္ကယောင်ပြောသွားတာပါပြည်စုံကိုတရင်နေပြီးမှနားဆင်ရပါမယ်။ဒီတရင်နဲ့အတူမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြစ်ရေးနဲ့အထိမ်းအမှတ်အခမ်းအနားကိုထိုင်းမြန်မာနယ်စပ်ကော့တောင်မြို့မှာကျင်းပခဲ့တဲ့အကြောင်းတီဘောမြို့နယ်တပ်မတော်တပ်ရင်းပြစ်ခတ်ခံခဲ့ရတဲ့တရင်နဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်အပူလှိုင်းနဲ့တောမီပြဿနာတွေကိုဆွေးနွေးအဖြေရှာကြမယ်လော့စ်အန်ဂျလိစ်အပြည်ပြည်ဆိုင်ရာညီလာခံနဲ့ပတ်သက်တဲ့တရင်မှာဒါတွေကိုတင်ဆက်ပေးသွားမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်အစိုးရရှေ့ဘက်ခြမ်းမြောက်ကိုရိုလိုင်းနာပြည်နယ်ကို Florence Hurricane Monsoon စတင်ဝင်ရောက်နေပါပြီ။ဒီနေ့စောပိုင်းမှာပဲ Monsoon ကလီတိုင်နှုန်းတစ်နာရီ109ကီလိုမီတာအထိရှိနေတဲ့အကြောင်းလဲအမေရိကန်အမျိုးသားသမုဒ္ဒရာနဲ့လေဦးဆိုင်ရာဌာန NOAA ကပြောဆိုခဲ့တာပါ။ Florence Hurricane ကိုအခုခါပြင်းအားဆင့်တရှိတဲ့ Monsoon အဖြစ်အဆင့်လျှော့ချလိုက်ပြီမလဲ။ထိရောက်ပစ္စည်းနဲ့အထိအန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းလဲ Monsoon ကိုသာကြွန့်ကျင်သူတွေသတိပေးထားပါရဲ့။မြောက်ကရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူး Ryan Cooper ကတော့မွန်နှံရောက်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းသတိပေးထားတာပါ Florence Hurricane စတင်ဝင်ရောက်လာချိန်မှာပဲမြောက်ကယ်လိုင်းနားမှာလက်ဆင်ပြီးပြတ်တောက်မှုကျော်သူ 32,000 လောက်ရှိနေပြီဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောပါရယ်။သမိုင်းဝင် New Bern မြို့မှာလည်းအိမ်တွေထဲရေဝင်လာနေတဲ့အတွက်အရေးပေါ်ကစေးကူညီတောင်းခံတဲ့တယ်လီဖုန်းဆက်သွယ်မှု150ကျော်ရှိကြောင်းလည်းဒေသခံအာဏာရှင်တွေပြောဆိုထားတာပါ။ကူညီလိုသူတွေကိုပြည်အောင်စုရေးပေါ်ကစေးဌာနဖီမာကကစေးရေးကူညီဖို့အသိရှိနေကြောင်းပြောဆိုထားတယ်လို့လည်းပြောပါရယ်။အရေးပေါ်ကူညီဆောင်ဆိုင်နေချိန်မှာနေအမြင့်ပိုင်းမှာပြောင်းရွှေ့နေကြဖို့လည်းသတိပေးထားတယ်လို့တောင်းရှိသူတွေကပြောပါရယ်။မိုးတက်လေပြင်းနေတဲ့အတူမုံတိုင်းအဖျားပိုင်းမနေပိုင်းကမနေ့ကဆက်လို့မြောက်ကယ်လိုင်းနားနဲ့တောင်ကယ်လိုင်းနားပြည်နယ်ကယ်ရန်ဒေသတွေကိုစတင်ဝင်ရောက်လာတာပါ။အမျိုးသားဟာရီကိန်းမုံတိုင်းဌာနကတော့ Florence Hurricane ဟာမြောက်ကယ်လိုင်းနားကယ်ရန်ကိုဝင်ရောက်လာချိန်မှာအသက်အန္တရာယ်ဆိုးရွားလောက်တဲ့အထိတရားပြင်းတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါရယ်။နောက်ပိုင်းရက်တွေမှာရေကြီးနိုင်တဲ့အန္တရာယ်ရှိကြောင်းလည်းသတိပေးထားတာပါ။တနားကြီးကီလို9ကီလိုမီတာနှုန်းနဲ့မွန်နှဲကကုန်းတွင်းပိုင်းတဖြည်းဖြည်းချင်းဝင်ရောက်လာနေတဲ့အတွက်မိုးကြီးကျယ်ရွာသွန်းပြီးရေကြီးနိုင်တဲ့အန္တရာယ်ကိုလည်းမိုးလေဝသကျဉ်းကျဉ်းတွေဆိုးရင်နေပါတယ်။မွန်နှဲရောက်မြောက်ကယ်လိုင်းနားပြည်နယ်မှာမိုးရေရေ101စင်တီမီတာအထိရွာသွန်းနိုင်တယ်လို့အင်တော်များလောက်အမြင်ရှိတဲ့6မီတာလောက်ထိရေတက်နိုင်တယ်လို့လည်းခန့်မှန်းထားတာပါ။မွန်နှဲရောက်လေစင်တမောင်းတွေဖြစ်ပေါ်နေတဲ့အလားအလာတွေလည်းရှိနေပါတယ်။
အင်အားပြင်းတိုင်ဖုန်မုန်တိုင်းမန်ဂိုထာမနက်ဖြန်စနေနေ့မနက်အစောပိုင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်မယ်လို့ခန့်မှန်းရတဲ့အတွက်ဒေသခံတွေကြိုတင်ပြင်ဆင်နေပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းကြီးဖြစ်တဲ့တန်းနဲ့ချီတဲ့အိမ်တွေရှိရာလူစုံကျွန်းပေါ်ကစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တာပါ။မုန်တိုင်းကြောက်ချိန်မှာတနအိလေတိုင်နှုန်း225ကီလိုမီတာလောက်ထိရှိနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အချင်း900ကီလိုမီတာရှိတဲ့တိုင်ဖုန်မုန်တိုင်းမန်ဂိုဖြတ်တန်းသွားရလာတဲ့လျှောက်ကအဆောက်အုံတွေစိုက်ပျိုးရေးလုပ်ငန်းတွေပျက်စီးသွားနိုင်တယ်လို့လည်း IFRC လို့ခေါ်တဲ့နိုင်ငံကချက်ချီနေအဖွဲ့နဲ့လာချန်နေအဖွဲ့ကဒီကနေ့မှာကြေညာချက်ထုတ်ခံမှပြောဆိုထားပါတယ်။တိုင်ဖုန်းမုန်တိုင်းဝင်ရောက်တက်ခတ်မဲ့ပုံရှိတဲ့ဒေသတွေကအပြည့်အစည်တွေကိုအကဲဖြတ်ဖို့နဲ့အခြေအနေတွေတည်ငြိမ်သွားတဲ့အချိန်မှာအကူအညီတွေကိုချက်ချင်းပေးအပ်နိုင်ဖို့ဖိလစ်ပိုင်ချက်ချီနေကကြွမ်းကျင်သူတွေကိုလည်းဆီလို့ထားပါတယ်။မုန်တိုင်းအနေနဲ့အကြရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးမနေ့ကြတာပြည်နယ်မှာတော့ထောင်နဲ့ချီတဲ့လူတွေကိုဖိလစ်ပိုင်တာဝန်ရှိသူတွေကပေးလို့ရစပြီးတော့ရွှေ့ပြောင်းပေးခဲ့ပါတယ်။ဟာဝိုင်းအခြေစိုက်တိုင်ဖုန်းမုန်တိုင်းတတိပေးပူရဌာနကမင်းကော့မုန်တိုင်းရဲ့လေတိုက်နှုန်းဟာအလတန်လိုက်အတလန်တိတ်သမုတ်တရားထဲကဟာရီကိန်းမုန်တိုင်းအဆင့်9နဲ့ညီတယ်လို့ပြောပါရယ်
အ ကျပဝါရနဲ့ရွှေပြောင်းချေချနေထိုင်သူတွေကြားဆက်နွယ်မှုနဲ့ပတ်သက်တဲ့အငင်းပွားစရာအစီရင်ခံစားဖို့အမေရိကန်ဆွေရကပြန်လည်စဉ်းစားသုံးသပ်ဖို့အမျိုးသားလူရင်းဆိုင်အရာရှိဟောင်းတို့ကတိုက်တွန်းလိုက်ကြပါတယ်။အမေရိကန်မှာအကျန်းဖက်ဝါရီရဲ့တိုက်ခိုက်မှုအများစုဟာရွှေပြောင်းချေချနေထိုင်သူတွေကြောင့်ဖြစ်ရတဲ့သဘောမျိုးအစီရင်ခံစားကလွဲမလဲအမြင်တွေဖြစ်စေတယ်ဆိုပြီးပြန်လည်သုံးသပ်ဖို့တိုက်တွန်းခဲ့တာပါ။ရှင်နေချုပ်ရက်ဆက်ရှင်အမိနေလူရင်းဝန်ကြီးခရစ်စတီယန်နီလ်ဆင်တို့ထံပေးပို့တဲ့တိုက်တွန်းစာကိုပူတွဲရေးသားသူတွေမှာတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper အကျန်းဖက်ဝါရီရဲ့အင်ဂျီအိုရရှိအောင် Richard P. Clark တို့လည်းပါဝင်ကြပါတယ်။အမေရိကန်မှာဖြစ်ခဲ့တဲ့အကျန်းဖက်ဝါရီရဲ့တက်ခိုက်မှုအများစုမှာရွှေပြောင်းချေချနေထိုင်သူတွေသူတို့ရဲ့မိသားစုဝင်အမေရိကန်နိုင်ငံသားတွေမှာတာဝန်ရှိတဲ့သဘောမျိုးနားလည်မှုလွဲမအောင်ဖော်ပြထားတဲ့အကြောင်းလဲအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party အစိုးရရဲ့လက်ထက်မှာတာဝန်ယူခဲ့ဘူးသူအရာရှိ18ယောက်ရဲ့ပူးတွဲစာထဲမှာဖော်ပြထားတာပါ။ချက်လက်တွေနဲ့ကိုရီးယားအတွေ့အကြုံတွေကလွန်ခဲ့တဲ့15နှစ်အတွင်းအကျန်းဖက်ဝါရီရဲ့လှုပ်ရှားမှုတွေနဲ့နိုင်ငံခြားသားဖြစ်မှုတို့ကြားဆက်နွယ်မှုရှိတဲ့ထောက်ထားမတွေ့ရတဲ့အကြောင်းလဲပြောဆိုထားပါတယ်။ဇန်နဝါရီလထဲမှာထုတ်ပြန်ခဲ့တဲ့တရားရေးဌာနနဲ့အမိမြေလွန်ရွေးဝန်ကြီးဌာနတို့ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာ2000ခုနှစ်စက်တင်ဘာ17ရက်အကျန်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းနိုင်ငံတကာအကျန်းဖက်ဝါရီနဲ့ဆက်နွယ်တဲ့အမှုတွေနဲ့အရေးယူခံရသူ၄ယောက်မှာ3ယောက်ဟာပြည်ပနိုင်ငံတွေမှာမွေးဖွားသူတွေဖြစ်တဲ့အကြောင်းဖော်ပြထားတာပါ။
အမေရိကန်ပြည်ထောင်စုဘော့စတန်မြို့မြောက်ဘက်ကမြို့သုံးမြို့မှာမနေ့ကြာလမနေ့ညနေပိုင်းကအိမ်သုံးတဘာဝတံခွေပိုက်လိုင်းတွေအကျဉ်အတော်များများပောက်ကွဲပြီးမိလောင်ခဲ့တာကြောင့်ဆယ်ကျော်သက်လူငယ်တယောက်သေဆုံးသွားပါတယ်။မိလောင်ပောက်ကွဲနေတဲ့အိမ်တစ်ခုကမိခိုးခေါင်းနိုင်သူကားပေါ်ပြုတ်ကျလို့အသက်18နှစ်အရွယ်လီယိုနာရိုဒွန်သေဆုံးခဲ့ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားလူ12ဦးတို့လည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကဆိုပါတယ်။မိတောင်မိယန်တွေမိခိုးတွေကြောင့် Lawrence Andover နဲ့ North Andover မြို့ပေါ်မှာဘာမှမမြင်အောင်မဲမောင်နေပြီးတော့ဒါဇင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးသွားတယ်တော်ဝင်ရှိသူတွေကပြောပါတယ်ထိတ်လန့်နေကြတဲ့ရာနဲ့ချီတဲ့လူတွေကသူတို့အိမ်ကိုဆွမီထွက်ပြေးကြတာကြောင့်လူသွားလူလာများတဲ့အချိန်ဖြစ်လို့ကာလန်တွေလည်းပိတ်ကုန်ပါတယ် North Andover မြို့တာဝန်ရှိသူတို့ကဒီအခြေအနေတွေကကြောက်စရာကောင်းပြီလူတွေကိုလည်းဖြစ်နိုင်ရင်သူတို့အိမ်ထက်ကတန်းငွေပိုက်လိုင်းတွေကိုပိတ်ပြီးထွက်လာကြဖို့အကြံပြုထားပါတယ် Gas တန်းငွေတွေပေးနေတဲ့ဒေသခံကုမ္ပဏီကတော့တန်းငွေပိုက်လိုင်းတွေကိုပေးထားတဲ့ဖြစ်အားတွေလျှော့ချနေပြီဆိုပေမဲ့ဝန်ဆောင်မှုပေးနေတဲ့ပိုက်လိုင်းအားလုံးကိုလုံးဝပိတ်ပစ်ဖို့အချိန်ကြာနိုင်တယ်လို့ပြောပါတယ်
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 16683ည5.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ယောက်ကိုထောင်ဒဏ်ဆင်ရင်ချက်ချခဲ့တဲ့ပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ကြီးချုပ်ဖောက်မှုအရတရားရုံးကအပြစ်ပေးခဲ့ရတာဖြစ်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိနှောင်းဖလှယ်ပွဲမှာဒေါ်အောင်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်စရာမရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။
We are certainly aware of Aung San Suu Kyi's comments about the reporters. We are deeply disappointed by the verdict.
ဒေါ်ဆန်းစုကြည်မှတ်ချက်ပေးပြောဆိုခဲ့ရကိုကြားသိရကြောင်းနဲ့သတင်းတော်ကိုအလုံးနဲ့ကိုချော်စိုးတို့ကိုအရေးယူရတဲ့အပေါ်အလွန်မင်းစစ်ပြရကြောင်းနဲ့သတင်းတော်နှစ်ယောက်ကိုချွင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကကြိုးပမ်းသွားမှာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်မေးခွန်းထုတ်เสียဖြစ်ရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရက်ပြောဆိုသွားတာပါ။ဒေါ်ဆန်းစုကြည်ရဲ့မှတ်ချက်စကားတော်တော်များကိုလက်မခံနိုင်ကြောင်းလည်းပြောဆိုသွားပါရဲ့။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကလည်းသတင်းတော်နှစ်ယောက်ကိုစင်ချက်ချခဲ့တဲ့အပေါ်ဒေါ်ဆန်းစုကြည်ကာကွယ်ပြောဆိုခဲ့တာမယုံနိုင်စရာဖြစ်ရကြောင်းတွစ်တာလူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါ။ဒီလ3ရက်နေ့မှာပဲသတင်းတော်နှစ်ယောက်ကိုရန်ကုန်တောင်မြိုင်ပေါင်းခင်တရားရုံးက1900နှစ်စီပြစ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့ကုလသမဂ္ဂပါဝင်နိုင်ငံတွေကပြစ်တင်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဒုသမ္မတမိုက်ပင်စ်ကလည်းတရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်သုံးသပ်ဖို့လည်းတိုက်တွန်းခဲ့တာပါ။
တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲဆက်ဆံရေးယုံတယုံကိုမြောက်ကိုရီးယားနိုင်ငံကိဆောင်မြို့မြောက်ဖက်မှာဒီကနေ့စတင်ဖွင့်လိုက်ပါပြီ။ရှစ်တရင်းမှာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုသွားရောက်မဲ့ခီစဉ်မတိုင်ခင်နှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့နေဆက်ကမ္မောလာနေတာနဲ့အမျှအခုဆက်ဆံရေးယုံဖွင့်လိုက်တာဖြစ်ပါတယ်။ဒီနေ့အတွင်းနှစ်နိုင်ငံပြန်လည်သွေးစည်းရေးကြိုးပမ်းမှုတွေထဲမှာဒီယုံဖွင့်လှစ်မှုကနောက်ဆုံးတိုးတက်မှုခြေလှမ်းတစ်ရပ်ပါ။ဒီဆက်ဆံရေးယုံဟာကိုရီးယားနှစ်နိုင်ငံအတူလက်တွဲပြီးတာယာဝပြောရေးဆောင်ရွက်ရမှာအထောက်အကူဖြစ်စေလိမ့်မယ်လို့တောင်ကိုရီးယားရဲ့နှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးချို Myung Jun ga pyo ba de. Din ne the Myo Korea kaung saung ne tat dia a chain thait di twei song mo twe la mae in ga ne ja yin Myo Korea ko taung Korea tamara mon twa mae khi sin mtai khin ye pai ma be akhu yong tit ko phwin le lai da ba.Myo Korea အရေးနဲ့ပတ်သက်လို့ဒီသတင်းမှာအစောပိုင်းတုန်းကလည်းမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်အစီအစဉ်တွေဆွလုပ်ဖို့အတွက်အမေရိကန်အစိုးရကဥဆောင်နှာချသိမ်းသွင်းတဲ့အကြောင်းတမရမွန်ကသူ့အစိုးရအဖွဲ့ကိုပြောဆိုခဲ့ပါသေးတယ်
။ဘင်္ဂလားဒေ့ရှ်ထဲချုပ်လူသမားတွေကိုအစိုးရကလက်စာတုံ့ပြန်ပေးဖို့ကမ်းလှမ်းချက်ကိုလူသမားတမကတွေကပယ်ချလိုက်ပါတယ်။ဒီဇင်ဘာလမှာစတင်အသက်ဝင်မဲ့အနည်းဆုံးလောက်ကလက်စာတစ်လကို63ဒေါ်လာကနေ95ဒေါ်လာထိတုံ့ပြန်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒီနေ့ပဲလူသမားတွေတကားမျိုးတော်လမ်းတွေပေါ်မှာဆန္ဒပြခဲ့ကြတာပါ။လောက်ကလက်စာတမချက်သေးရမျက်တမမရှိတဲ့အတွက်လက်မခံနိုင်ကြောင်းလူသမားတမကခေါင်းဆောင်တွေကပြောဆိုပါတယ်။လူသမားတမကတွေကတော့အဖွဲ့ဝင်လူသမားတွေအတွက်အနည်းဆုံးလက်ကလာစားတလောက်ကိုဒေါ်လာ180အထိရဖို့လိုလာနေတာပါထဲကျောင်းလုပ်ငန်းတွေမှာလူသမားကဈေးပေါ်တဲ့အတွက်လဲဘင်္ဂလားဒေ့ရှ်နိုင်ငံကအသင့်ဝင်နဲ့အဝတ်ထည်ထုတ်လုပ်မှုကမ္ဘာမှာအများဆုံးနိုင်ငံတစ်နိုင်ငံဖြစ်နေရပ်တည်နေတာပါဒါပေမဲ့လည်း2013ခုနှစ်မှာတုန်းကအထက်ရှိတဲ့ရှိတဲ့ကုန်တွေတခုပြိုကျတာကထဲကျောင်းလုပ်သား1100ကျော်သေဆုံးသွားပြီးတဲ့နောက်အန္တရာယ်ရှိတဲ့လုပ်ငန်းဝင်အခြေအနေကိုအများကအာရုံစိုက်လာကြတာပါ
သိပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုပြီးဆွဆွဲခံရတဲ့ American Roman Catholic ဂိုင်းအုပ်ဆရာတော်ရဲ့နှုတ်ထွက်စာကိုပိုယဟန်မကြီး Francis ကလက်ခံလိုက်ပါတယ် West Virginia ပြည်နယ်ကဂိုင်းအုပ်ဆရာတော် Michael Bensfree ကို Vatican နန်းတော်ကစုံစမ်းစစ်ဆေးတော်မှာပါကမ္ဘာနိုင်ငံအတော်များများမှာ Catholic ခရိယန်ဖျားကြောင်းတွေကိုလုတ်ခတ်စေခဲ့တဲ့ဒီအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စဉ်းစားသုံးသပ်ဖို့ American Church ကထိတ်တန့်ကောင်းဆောင်တွေနဲ့ပိုယဟန်မကြီးတို့တွေ့ဆုံအပြီးမှာပဲဂိုင်းအုပ်ဆရာတော် Bensfree အခုလိုနှုတ်ထွက်လိုက်တာပါ American ဖျားကြောင်းတွေရဲ့ကောင်းဆောင်ယဟန်အမတ် Daniel Dinerရောဂါဒီတွေ့ဆုံမှုကအပြန်အလှန်အကျိုးဖြစ်တွန်းစေတဲ့တွေ့ဆုံမှုဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ဖျားကြောင်းတွေဖက်ကရှေ့ဘာဆက်လုံးမလဲဆိုတာကိုတော့ပြောဆိုသွားခြင်းမရှိပါဘူး။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လီဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကတာမက VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့burmese.voanews.com ကနေကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြို့နယ်တချို့ကမွတ်စလင်ကလေးတွေကိုပညာသင်ကြားပေးဖို့အတွက်နေစာလာပြီးသင်ကြားရေးအကူအစရာတွေခန့်သွားနိုင်ဖို့အခြေခံပညာဦးစီးဌာနကဆောင်ရွက်နေပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့မွတ်စလင်ကလေးတွေကိုသင်ကြားရတဲ့အပိုင်းမှာဘာသာစကားအခက်အခဲမရှိအောင်အခြေခံပညာဦးစီးဌာနကစီစဉ်ဆောင်ရွက်နေတာလို့ဆိုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းတင်ဆက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်ရသိတောင်ဘူတိတောင်မောင်တော်ဒေသကမွတ်စလင်ဘွဲ့ရတွေအထက်တန်းပြီးဆုံးတဲ့သူတွေကအခြေခံပညာသင်ကြားနေတဲ့ကလေးတွေကိုစာသင်ပေးဖို့နေစားလာပြီးသင်ကြားရေးအကူအစရာတွေအနေနဲ့ခံထားနိုင်ဖို့အခြေခံပညာဦးစီးဌာနကစီစဉ်နေပါတယ်။မွတ်စလင်ဘွဲ့ရလူငယ်တွေနဲ့အထက်တန်းပညာသင်ထားသူတွေရဲ့စာရင်းကိုမောင်တော်ခရိုင်ပညာရေးမှူးရုံးကဒီလ10ရက်နေ့ကစတင်ကောက်ယူနေပြီးပြည်내ပညာရေးမှူးရုံးကိုမနက်ဖြန်15ရက်နောက်ဆုံးပေးပို့မှာဖြစ်ပါတယ်။အတန်းဆုံးကိုသင်ကြားဖို့ဒါမှမဟုတ်ရင်ကျောင်းသားဥယျာဉ်ပေါ်လိုက်ပြီးခံထားနိုင်ဖို့စာရင်းကောက်ယူနေရဖြစ်ပြီးအလောက်ကိုင်ခွင့်လန်းပေးဖို့လည်းရည်ရွယ်ပြီးအခုလိုစီစဉ်ရတာလို့မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကအခုလိုပြောပါတယ
်။နှစ်ခုပေါ့ဟိုအလောက်ကိုင်အခွင့်အလမ်းရတဲ့သဘောလေးပါရင်နောက်တစ်ခုကတော့ဒီအဲ့ဒီရွာတွေမှာပေါ့မွတ်စလင်ကျောင်းတွေမှာအထူးသဖြင့်တို့မလာတဲ့ကလေးတွေကြတော့ဘာသာစကားအခက်ကြီးရှိတယ်။ဟိုဘာသာစကားအခက်ကြီးလို့ရခိုင်ဆံမတ်တွေကပြောလို့ကျွန်တော်ဟိုအဲ့ဒီစကားတွေကိုသူတို့ကဟိုနားမလည်ကြတော့အဲ့ဒီဟိုသင်ကြားတဲ့အခါမှာအထောက်အပံ့ပြင်ရှင်းတဲ့သဘောအဲ့လိုဖြစ်သွား။ဟိုသူတို့ဘာသာနဲ့အထောက်အပံ့ပြန်ပြီးတော့ဘာသာပြန်ပြီးတော့နားလျော်ချင်းပိုင်းတော့ဒီကျွန်တော်တို့အခြေခံပညာကမြုံမဲ့နေတဲ့ဟိုဟိုပညာရေးပေါ့ဘူးဒရတွေကိုဟိုရရှိမယ်လေ။
လောက်ကန်ရှားရဲ့ဒေတာမှာအလုပ်တစ်ခုရဖို့အတွက်ဒီအလုပ်ကိုစည်ရင်ပေးသွင်းကြသူတွေများပါတယ်။စာသင်ပေးဖို့စည်ရင်ပေးခဲ့တဲ့ဘူတိရောင်မြို့နယ်ကအဝေးတင်တက္ကသိုလ်ကျောင်းသားတဦးဖြစ်တဲ့ကိုဟာရှင်ကအခုလိုပြောပါတယ်
။အဲဟုတ်တယ်ဒီမှာရှိတဲ့လူတွေဆယ်တောင်ဘူရတ်အခုလုံးစည်ရင်တွေပေးကြတဲ့တရားရေးမှူးကိုတွားပြီးတော့သင်တဲ့လူပါတွေမှာမရပဲနဲ့စာပြမယ်ဆိုရင်ဒီအစီအပြေပါမယ်။သူငယ်တွေအမင်းလေးကတော့အလုပ်လုပ်နေဖြစ်နေတဲ့အချိန်မှာအလုပ်တစ်ခုကိုအဲ့ရတာပဲလုပ်ဖို့စိတ်ဝင်စားပြီးတော့စဉ်းရင်းတွေသွားပေးကြတာပေါ့ကျွန်တော်ဟိုပညာရေးဝန်ထမ်းတယောက်ကမြင်ကြည့်တော့တိကျက်ကိုလက်တောင်နဲ့ရှိရလို့ပြင်းနေတဲ့စနေတိုင်းကိုမပါတော့ဘူးတဲ့ဘယ်လိုပဲစီစီဘာမှမလို့ရပဲတိုင်နေရတဲ့အချိန်မှာဆိုတော့အဲ့လိုဒါပဲလို့ဟိုစိတ်ဝင်စားတာပေါ့
ဘယ်နှစ်ယောက်ခန့်မယ်ဘယ်အရေးချင်းနေနဲ့သတ်မှတ်မယ်ပင်ယုံးနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတွေဘယ်လိုသတ်မှတ်မယ်ဆိုတာမျိုးတော့အခြေခံပညာဦးစီးဌာနကလက်တလုံးမှာသိစိတ်မထုတ်ပြန်သေးပါဘူးမောင်တော်ခရိုင်မှာမွတ်စလင်ကလေးတွေကိုတင် जा ပေးနေတဲ့အကြောင်းက80လောက်ရှိပါရဲ့ခင်ဗျာ
ကိုစော်ထက်တရင်ပြပို့ထားတာပါ
အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာလူကုန်ကူးမှုတိုက်ဖြစ်ရေးနေ့ကျင်းပခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြစ်ရေးနေ့အထိမ်းအခမ်းအနားကိုထိုင်းမြန်မာနယ်စပ်ကော့တောင်းမြို့မှာစက်တင်ဘာလ13ရက်နေ့ကပြုလုပ်ခဲ့ရမှာထိုင်းနိုင်ငံအတွင်းကလူကုန်ကူးမှုတိုက်ဖြစ်ရေးအဖွဲ့တွေလည်းတက်ရောက်ခဲ့ပါတယ်။ဒီထဲမှာ renowned ပဲအချုပ်ထဲမှာလူကုန်ကူးမှုနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရတဲ့မြန်မာ24ယောက်ကိစ္စကိုလည်းဆွေးနွေးခဲ့ရလို့ဆိုပါတယ်။မန်အေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနဲ့မြန်မာလူကုန်ကူးမှုပတ်ဖြောက်ရေးလုပ်ငန်းတွေကိုနှစ်ဖက်ပူးပေါင်းလှုပ်ဆောင်နိုင်ဖို့အတွက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြစ်ရေးနေ့မှာဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2လကျော်လောက်ကလူကုန်ကူးမှုနဲ့အဖမ်းခံရတဲ့မြန်မာနိုင်ငံသား24ယောက်ကိစ္စကိုလည်းဆွေးနွေးဖြစ်ခဲ့ပါတယ်။သူတို့တွေဟာရနောင်းအချုပ်ထဲမှာနှစ်လကျော်ကြာတဲ့အထိချုံနောင်ခံနေရဆဲဖြစ်တာကြောင့်သူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြအောင်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကမှတ်တမ်းရေးရာနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ဒါမဲ့အဲဒီမှာကသူတို့တန်တရားဖြစ်နေတာဒီသူတို့ကမလေးချသွားမယ်လို့ပြောလိုက်တာဟုတ်အကုန်လုံးကရခိုင်နိုင်ငံရခိုင်လူမျိုးစစ်စစ်တွေကြီးပဲကျွန်တော်တို့အကုန်လုံးသွားပြီးစစ်ပြီးတိုင်းရောကလည်းတည်တယ်။တိုင်းရောနဲ့ဟိုနင်းကလည်းဒီဗမာဘက်အချမ်းကဟိုပါပေါ့အာနာပိုင်တွေကလည်းတကိစ္စကိုလမ်းပြီးတော့သူတို့ကိုလမ်းပြီးတော့ quest လုပ်ပြီးဒါပေမဲ့ဒီမှာအစ်တွေမှာသူတို့ကဒီဟာဒီခုနပြောတဲ့မလေးရှားကိုပို့နေတဲ့လူကုန်ကူးမှုနဲ့ဆက်ဆက်နေသလားဆိုပြီးတော့ဒီလူတွေကိုဆက်ပြီးတော့ထိန်းသိမ်းထားတဲ့သဘောပဲစစ်သေးတာလည်းမပြီးသေးလို့ပေါ့ဒါပေမဲ့အခုဆိုရင်ချုပ်ထဲမှာသူက2လကျော်သွားပြီလေဒါမှမဟုတ်ကျွန်တော်တို့ကတော့တောင်းဆိုနေတာပေါ့နော်
ကော့တောင်းခရိုင်လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုပူးပေါင်းပါဝင်ရင်းနဲ့ကော့တောင်းခရိုင်မှူးခရိုင်ရဲတပ်ဖွဲ့မှူးတွေနဲ့မြန်မာနိုင်ငံဘက်ကလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကကိုယ်စားတွေနဲ့လည်းရှစ်ပြောင်းလို့သမားတွေကြားလူကုန်ကူးမှုတိုက်ဖျက်ကာကွယ်တားဆီးရေးအတွက်ပုံမပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဆွေးနွေးခဲ့ကြတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်။2018ခုနှစ်ထဲမှာခီခီကော့တောင်းရနောင်းလန်းတွေကနေလူကုန်ကူးခံရတဲ့လူ900ထက်မနည်းကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးအဝါဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပတ်ဖြောက်ရေးဆိုင်ရာအနေဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိတယ်လို့အဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်င့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင
်မအေးမှာတင်ပြပို့ထားတာပါဒေါက်တာရှင်တို့အခုနားဆင်နေကြရတာက VOA American အတန်ရဲ့တောက်ကြညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတီဘောမျိုးနယ်တက်မတော်တန်ရင်ပြစ်ခတ်ခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်လန်အုပ်စုဝင်မန်လီရွာမှာရှိတဲ့အစိုးရတပ်မတော်ခမာယာ18တိုင်ရင်အဝင်ဂိတ်ကိုအမည်မသိလက်နက်ကိုင်အဖွဲ့ကမနေ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်ဖွဲ့ဝင်တို့ထိခိုက်ဒေဆုံးခဲ့တဲ့အကြောင်းကိုကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကပြောပါတယ်။အပြစ်ခံရတဲ့နေရာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးမြန်မာစစ်တပ်နဲ့မကြာခဏထိတွေ့တိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာဖြစ်ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်စီပေါ်မြို့နယ်မန်လီကျေးရွာမှာရှိတဲ့တမတော်ခမရတိုင်ရင်18အဝင်ကင်းစကန်မနေ့ကတိုက်ခိုက်ခံရတဲ့အခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဖွဲ့ဝင်သူကအခုလိုပြောပါတယ
်မနေ့က7ရက်နေ့ပေါ့မနေ့9နိုင်ခွဲအချိန်နေတနတ်ကနားပေါ့ပဲအဖွဲစီလဲတော့ကျွန်တော်မသိဘူးလေကြောင်းဖူးချန်ထဲမှာပုံနေပြီးတော့တိုက်ရင်ရှိမှကင်းစကန်ထားတဲ့အချိန်ကျတော့ဖြစ်ထွက်လိုက်တာပြအဲမှာစက်ကြကြီးတယောက်ဆုံးသွားတယ်ရဲဘော်တယောက်တိုင်ရရတယ်နှစ်လန်ရှိအောင်တင်ထားတယ်သူ့ရင်ပြရှိတယ်လို့ပြောတော့လဲ
မနေ့ကမန်လီစည်းနေမှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဘယ်ဖွဲ့လက်ချက်ဆိုတာမသိရှိသေးသလိုတပ်မတော်ဘက်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်နေစေလို့သူကဆိုပါတယ်။အမည်မသိလက်နက်ကိုင်ဖွဲ့ကတန်လီရှိပြောင်းမှုခင်းတွေထဲကနေချောင်ပြောင်းပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီပြောင်းခင်းကိုတပ်မတော်တိုင်ရင်ကနေထုံဆက်နဲ့ရှင်းလင်းဖျက်ဆီးလိုက်ပြီးလို့မန်လီကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်ကဆက်ပြောပါတယ်
။တိုင်ရင်ရှေ့အချံဖျက်ဆီးခံရတဲ့ပြောင်းဖူးပင်နေဆိုတော့ပိုင်ရှင်ကိုပွန်တောင်းပြီးတော့ထုံဆက်နဲ့ပေါ့ထည့်ပစ်လိုက်တာပေါ့6ဧကလောက်ပေါ့အဲပိုင်ရှင်ကလည်းမတတ်နိုင်ဘူးတော့လေတိုင်းမှုအကုန်တောင်းတော့ရွာသားလည်းပါတတ်နိုင်မလဲ CAC ရကိစ္စဆိုတော့
ပြောင်းမှုစိုက်ခင်း6ဧကလောက်ကိုဖြည့်ဆည်းလိုက်တာဖြစ်ပါတယ်စိုက်ခင်းတောင်သူတွေထိခိုက်နစ်နာမှုအတွက်နောက်မှကြည့်ပေးမယ်လို့တိုင်းမှုကပြောဆိုခဲ့တဲ့အကြောင်းမန်လီကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်ကပြောပါတယ်ဒီဘောမျိုးနဲ့မန်လီကျေးရွာတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတီအန်နယ်လေတမ်းမလောင်တပ်ဖွဲ့ကတော့သူတို့သတင်းမရရှိသေးသလိုမနေ့ကကိုခံမြို့နယ်ဘက်မှာတမ်းမလောင်နဲ့တီအန်နယ်လေကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ကြံကြားရေးရာရှိပူမှုတိုင်းကျော်ကပြောပါတယ်
အဲ့ဒါကျွန်တော်ဒီမှာသတင်းတော်တော်မှရှိတယ်။တကယ်ဖြစ်သွားမှုလို့မြေရတဲ့ငွေချင်းဖြစ်တယ်ဒီခုခံမှုနဲ့တမမြင်မြင်နဲ့ခွဲနမောရနဲ့လက်ခံရကြမှာ။အဲ့ဒီကပဲဟိုကမနေ့တကျင်းဖြစ်တဲ့ညနေ50ချင်းဖြစ်တယ်။ကျမတို့ကျွန်တော်တို့မရှိဘူး။မန်လီရောဟာနှလုံးကြည့်ရအောင်စုမှာပါဝင်ပြီ။ဒီဘောမျိုးတောင်ပဲမိုင်90กว่ามาသိရှိနေပါတယ်။ အဲ့ဒီဇေတမှာတိုင်းဘလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်သမ္မတအက်ဆက်စီဘီအက်ဆက်စီတပ်ဖွဲ့တို့လှုပ်ရှားနေပါတယ်။ပြီးကြတဲ့အောက်ကလကလည်းမန်လီကျေးရွာပြောင်းဆိုင်ရှင်နီးမှာတပ်မတော်သားသူနဲ့မိသားစုဝင်တို့ကိုအမြင်မသိသနတ်သမားတွေကနေပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။လက်ရှိဒီဘောမျိုးနဲ့တွင်အမြင်မသိသနတ်သမားတွေရဲ့လက်ချက်ကြောင့်ဒေဆုံးမှုတွေမကြာခဏဖြစ်ပွားနေတယ်လို့
down in the little snow and Matilly, you go back to in it, Lina Gossi, you all need a mother in a woman, Jason and Ligo. Who chicken ya alone, everywhere was to Rale, the beagle. And Dizagan Yaro, you look at Aliyaro swing, they are a shitaraba.
Shamina, you want Dirapama, Yamatamron, Tain Dalanaka for the future, Tambron Tapwe, the Ukachinula Yipwe, Kuga Tapone, Tapwe, one is a TV. ไปบ่ได้จอกเตระกันยัวซาดิเนี่ยกันนี่เต็งช่องเนี่ยบิสิจีโตกะเตะขึ้นตัวละกองลูกคู่เยชูบอกขันเนี่ยหมู่ขึ้นเนี่ยไปบ่จาที่กะเตโซมุดิแลบ่จาขณะขึ้นปวนนี่บาระครับเนี่ยคุณนายกุ้งอินทรินไปพูดท่าว่าอะคูรอมะเนี่ยเพียงสนีเนี่ยได้ไอ้ลีไลน์ซีเซมมาบาริซุยนี่จําเลยสรอกูอติปี้ลูกบาระ
ရှင်များရှင်ဒီမနက်ညမှာလက်နက်ကန်ပြပခါတွေကအစရခိုင်ပြည်နယ်အကျပ်တဲအဆုံးပြဿနာပေါင်းစုံမှာနောက်ခွင့်သာတွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြည်နယ်တင်းပြည်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။အန်အေဒီပါတီဦးဆောင်တဲ့ရတ္တာဆွေရလက်ထက်မှာမြို့သားပြည်နယ်တင်းပြည်ရေးယုံကြည်မှုတိဆောက်ရေးဘယ်လောက်ထိခြေပော င်းမင်းမြတ်လူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အပန်ဆိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA ရဲ့ဒေါက်တာလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မနေ့ပြန်စနေညဒေါက်တာလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်။အခုဆက်ပြီးအမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်အတွင်းစံချိန်တင်အပူလိုင်းဒဏ်ခံခဲ့ရသလိုအရင်နှစ်ကလောင်ခဲ့တဲ့တော်မီကြီးထက်အဆပေါင်းများစွာဆိုးတဲ့တော်မီကြီးတွေလည်းလောင်ကျွမ်းခဲ့ပါတယ်။အခြေအနေတွေဒီထက်ပိုဆိုးလာမယ့်ပုံရှိတယ်လို့ဥတုရာသီဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်ကမ္ဘာဥတုရာသီပြောင်းလဲမှုကြောင့်အခုလိုအခြေအနေတွေဖြစ်လာရတာလို့ကယ်လီဖိုးနီးယားပြည်နယ်ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားသလိုပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကလည်းအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးအဖြေရှာဖို့စက်တင်ဘာ12ရက်ကနေ14ရက်အထိအပြည်ပြည်ဆိုင်ရာညီလာခံတရက်ကို Los Angeles မြို့မှာအင်ရှင်အဖြစ်လက်ခံကျင်းပပေးပါရယ်ဒီအကြောင်းကို Mike O'Sullivan သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီနှစ်အတွင်းလောင်ကျွမ်းခဲ့တဲ့ Mendocino Complex တော်မီကြီးဟာအရင်နှစ်ကလောင်ခဲ့တဲ့မီးထက်အဆမတန်ပြင်းထန်ကြီးမားပါတယ်။ဒါဟာသမိုင်းတစ်လျှောက်အဆိုးဆုံးမီးလည်းဖြစ်ပြီးမြေဟက်တာပေါင်း 38,600 လောင်ကျွမ်းသွားတာပါ။ပြည်နယ်ရင်းကတချို့အပိုင်းတွေမှာခုချိန်ထိဆက်ပြီးမီးလောင်နေပါသေးတယ်။ကမ္ဘာဥရုယာတီပြောင်းလဲလာတာကြောင့်တစ်ကမ္ဘာလုံးကအခြေအနေတွေပိုဆိုးလာနေပြီးဒီပြဿနာတွေအတော်ကြီးတယ်လို့ကြွမ်းကျင်သူအများစုကပြောပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥတုဆိုင်ရာပညာရှင်မိုက်ကယ်မန်ကစကပ်ကတ်တစ်ဆင့်အခုလိုပြောပါတယ
် We are literally seeing them play out in real time
ဥတုရာသီပြောင်းလဲလာတာကိုကျွန်တော်တို့လက်တွေ့မြင်နေရတာပါစံချိန်တင်အပူလိုင်းတွေဝင်တာရေကြီးရေလျှံတာတွေမိုးခေါင်ရေရှားတာတွေနဲ့တောမီးလောင်တာတွေဖြစ်နေပါတယ
်ကမ္ဘာတဝန်းကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်တာနဲ့ဖန်လုံအိမ်တန်ငွေထုတ်လွှတ်တာတွေကြောင့်ကမ္ဘာကြီးပူနွေးမှုကိုအရှိန်မြင့်တင်ပေးလိုက်တာဖြစ်တယ်လို့ဥတုရာသီဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီအချက်တွေအပေါ်တန်ရရှိနေပါတယ်။ကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုကိုလျှော့ချဖို့ရည်ရွယ်ချက်နဲ့2015ခုနှစ်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့ပြည်ထောင်စုသဘောတူညီမှုကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့ကြေညာခဲ့ပါတယ်။ဒ ဤသဘောတူညီမှုကထိရောက်မှုမရှိသလိုအလောက်အကင်တွေပျက်စီးစေတယ်လို့လည်းဆိုပါတယ်။ကမ္ဘာကြီးပုံနွေးမှုကိုဖြစ်လာစေတဲ့အကြောင်းရင်းတွေကိုရှင်းချနိုင်ဖို့တခုခုတော့လုပ်ရမယ်လို့ဥရောပရာသီဆိုင်ရာသုတေသီအများစုကပြောပါတယ်။မိုက်ကယ်မန်ကလည်းအခုလိုဆက်ပြောပါတယ်
။ A warmer atmosphere can hold more moisture.
ဆူနွေးတဲ့လေထုကရေဓာတ်ကိုပိုပြီးထိန်းထားနိုင်တယ်လေ။ဒါကြောင့်မိုးရွာမဲ့အခြေအနေတွေပိုဖြစ်ပွားလာသလိုဆိုးရွားတဲ့ရေကြီးရေချမ်းမှုတွေဖြစ်လာစေပါတယ်
။တခါကမ္ဘာဥရောပရာသီပြောင်းလဲမှုကြောင့်ကမ္ဘာမျက်နှာပြင်အထက်10ကီလိုမီတာမှရှိတဲ့ကမ္ဘာလေဆီကြောင်းကြီးတွေဥတီယာပြောင်းလဲသွားပြီးကြီးမားပြင်းထန်တဲ့တော်မီလောင်ရာတွေနဲ့ရေခမ်းခြောက်မှုတွေလည်းဖြစ်ပွားစေပါတယ်။တော်မီလောင်ရာကထွက်ပေါ်လာတဲ့မိခိုတွေကြောင့်ရောမြို့ရွာတွေမှာပြင်းပြင်းထန်ထန်အပူချိန်မြင့်တက်လာတဲ့အတွက်ပါကျန်းမာရေးအပေါ်တရားမှုတွေရှိလာပါတယ်။ကယ်လီဖိုးနီးယားပြည်နယ်သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းရေးအေဂျင်စီကရာဘူပါဆူကလည်း Skype ကနေတစင်အခုလိုရှင်းပြပါတယ်။
There's a larger population living in urban areas and actually more importantly
မြို့ပြမှာပိုပြီးလူတွေထူထပ်ပါတယ်။ဒီချက်ပိုရေးကြည့်တဲ့အချက်ကကျန်းမာရေးထိခိုက်နိုင်တဲ့အခြေအနေပိုများတဲ့လူတွေကမြို့ပြမှာပိုပြီးတော့အနေများကြတာပါ။
တက်ကြီးရွယ်ဦးတွေလှူငယ်လူရွယ်တွေနဲ့စီးရဲနွမ်းပါသူတွေကြားအသေးအပြောက်များလာတာကိုလည်းသူတည်တီတွေတွေ့မြင်နေရပါတယ်။ကမ္ဘာဥရောပရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကာကွယ်သားစီးရဲတွေဘာတစ်ခုမှမလုပ်ဘူးဆိုရင်အပူချိန်တွေမြင့်တဲ့ရေတွေခန့်ချောက်အမြန်လာမကြီးတွေပေါ်မှာရေကြီးရေရှမ်းနာတွေဖြစ်လာနိုင်တယ်လို့ကန်ယူရန်တွေမှာရေတိုက်စားမှုများလာပြီးဆိုးဝါးပြင်းထန်တဲ့တောမီးလောင်ကျွမ်းမှုတွေပိုးပြီးတော့တွေ့မြင်လာရနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကထုတ်ပြန်လိုက်တဲ့နောက်ဆုံးအစီရင်ခံစာတစ်စောင်မှဖော်ပြပါတယ်။Scripps Institute ကအနဝဘေရဆိုင်ရာဌာနက Dan Khayen ကလည်းအခုလိုပြောပါတယ
် State and local governments and other
ဒီကိစ္စကိုသက်ဆိုင်ရာရှိတဲ့တာဝန်ရှိသူတွေအရင်းနဲ့ထားပါတယ်ဥရူယာဒီပြောင်းလဲမှုနဲ့ပတ်သက်တဲ့လက္ခဏာတွေပိုးပြီးတော့တွေ့မြင်လာမယ်ဆိုရင်ဒါကိုရပ်တန့်နိုင်ဖို့အားလုံးကအလေးနဲ့ထားလုပ်ကင်လာကြမှာပါ
San Francisco မြို့မှာကျင်းပနေတဲ့ကမ္ဘာဥတုရသည်အရေးလှောက်ရှားမှုအပြည့်ပြည့်ဆိုင်ရာညီလာခံမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုလျှော့ချရေးလှုပ်ကိုင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားကြမယ်အပြင်ပြင်းထန်ဆိုးရွားတဲ့အခြေအနေတွေကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုစဉ်းစားအဖြေရှာကြမှာပါ။ဒါပေမဲ့လည်းဒီလိုညီလာခံကျင်းပပြီးတော့စဉ်းစားအဖြေရှာနေုံနဲ့မလုံလောက်ဘူးလို့ညီလာခံကျင်းပရာနေရာမှာလာရောက်ဆန္ဒပြနေကြတဲ့သူတွေကပြောပါတယ်ရှင်။
မနက်လောင်ပါရှင်အခုကြံနေသေးတဲ့အချိန်တွေမှာဒီညနေခင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင
်မဲခံပြာစုရှေ့ဘက်ချင်းမြောက်ကွယ်လမ်းနာပြင်းနယ်ကိုဖလော်ရက်ဆိုင်ကိမုန်တိုင်းစတင်ဝင်ရောက်နေပါပြီဒီနေ့စောပိုင်းမှာမုန်တိုင်းကလေတိုင်လုံးတနားရီ109ကီလိုမီတာထိရှိနေတဲ့အကြောင်းလဲအမေရိကန်မျိုးသားသမုဒ္ဒရာနယ်လေလူဆန်ဌာနနိုဝါကပြောဆိုထားတာပါဖလော်ရက်ဆိုင်ကိကိုအခုကပြင်းအဆင့်တစ်ရှိတဲ့မုန်တိုင်းဖြစ်အဆင့်လျှော့ချလိုက်ပြီမလဲထိခဲ့ပျက်စီးနေတဲ့အနေနဲ့ကြီးမားမားရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကျွမ်းကျင်သူတွေကသတိပေးထားပါတယ်အင်အားဖြင့်တိုင်ဖုန်းမုန်တိုင်းမောင်ကောက်ဟာလာမယ့်စနေနေ့မနက်ပိုင်းမှာဖိလစ်ပိုင်နိုင်ငံဝင်ရောက်မယ်လို့ခန့်မှန်းထားရတဲ့အတွက်ဒေသခံတွေကြိုတင်ပြင်ဆင်နေပါတယ်ဖိလစ်ပိုင်မြောက်ပိုင်းကအထူးအချင်းကြီးဖြစ်တဲ့သန်းနဲ့ချီတဲ့အိန္ဒိယရှိရာလူဆောင်ကျွမ်းမော်ကစီးပွားလုပ်ငန်းတွေလူနေအိမ်တွေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ကြတာပါရိုက်တာသတင်းနာကမြန်မာသတင်းတောင်နေရာကိုထောင်နဲ့ဆင်ချစ်ချတဲ့အပေါ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်အောင်ဆက်စုကြီးကကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုရတရားရုံးကဖြစ်ပေးခဲ့တာဖြစ်တဲ့အကြောင်းပြည်နယ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနီနော့ဖလေဝဲမှာဒေါ်အောင်ဆန်းစုကြည်မှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်စရာမရှိကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနကမနေ့တုန်းကပြောဆိုလိုက်ကြပါတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအရေးယူခဲ့တဲ့ပေါ်အလွန်မင်းစစ်ပြရာကြောင့်နဲ့တရင်တော့နေရာကိုချွင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကကြိုးပမ်းသွားမှာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒေသလက်ခွင့်အတွက်မင်းဝထုတ်စရာဖြစ်ရတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောဝင်ဟက်ဆာနော်ရကမနေ့တုန်းကတရင်စာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြပါချင်းနဲ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်နစ်ကီဟေးလီကလည်းဒေါ်အောင်ဆန်းစုကြည်ကာကွယ်ပြောဆိုချက်ဟာမယုံနိုင်စရာဖြစ်ရတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zone ဖြစ်ပါတယ်။အခုကျမတို့ Radio အစီအစဉ်ပြီးပြီးချင်း Asia Set 7 ဂျူရူကထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV တွင်မှာကိုကြည့်ရှုနားဆင်နိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာ9နာရီမှထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆုံကြရအောင်ပါ။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.